This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်းဝေးပြီးကိုစိတ်နှစ်ပါးပြီးကင်းလုံးကြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွယ်သားများကနေဆုတောင်းမေတ္တာပို့သလာရပါတယ်ရှင်ခုချိန်ကစပြီးအောက်တိုဘာလ23ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးသတင်းကောက်နှုတ်ချက်တွေကိုတော့နေဦးလင်သာကဖတ်ကြားတင်ပြပေးပါတော့မယ်ရှင်
အောက်တိုဘာလ23ရက်နေ့2024ခုနှစ်မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။နောင်ချိုမြို့မှာတိုက်ပွဲဆက်လက်ပြင်းထန်လျက်ရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။အောက်တိုဘာလ22ရက်နေ့နေ့လယ်12:30မိနစ်အချိန်မှာနောင်ချိုမြို့ဂံကောကျေးရွာရှိစာတင်ကျောင်းနေရာမှာစစ်ကောင်စီတပ်နဲ့တိုက်ပွဲပြင်းထန်လျက်ရှိကြောင်း TNL မှာသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားလျက်ရှိတဲ့စာတင်ကျောင်းနဲ့ဖုံးတော်ကြီးကျောင်းနေရာများကိုစစ်ကောင်စီတပ်မှ drone နဲ့နှစ်ကြိမ်ဘုံး18လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။ရက်ဆောင်မြို့နယ်ကြောက်ကူမှာနောင်ချိုမြို့နယ်အတွင်းသို့စစ်အင်အားပြန်လည်ဖြည့်တင်းရန်ကြိုးပမ်းနေတဲ့စစ်ကောင်စီတပ်မှထိုးစစ်ဆင်လာရတဲ့အတွက်ကြောင့်နှစ်ဖက်တီတွေ့တိုက်ပွဲဖြစ်ပွားခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာမန္တလေးတိုင်းဒေသကြီးပြင်းလင်ခရိုင်မိုးကုတ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖာမမဟာမိတ်တပ်တွေနဲ့ပူးပေါင်းကရှေ့တန်းစစ်မြေပြင်မှာပါဝင်တိုက်ခိုက်နေတဲ့တရင်ကိုတင်ပြပေးကြပါတယ်။မန္တလေးတိုင်းဒေသကြီးပြင်းလင်ခရိုင်မိုးကုတ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖာမမဟာမိတ်တပ်တွေနဲ့ပူးပေါင်းကရှေ့တန်းစစ်မြေပြင်မှာပါဝင်တိုက်ခိုက်နေတယ်လို့အောက်တိုဘာလ22ရက်နေ့မှာပကဖာအတန်းကအသိပေးဖော်ပြထားပါတယ်။အခုလက်ရှိမှာမဟာမိတ်တပ်တွေနဲ့မိုးကုတ်ပကဖအဖွဲ့ဝင်တွေဟာစစ်ကောင်စီကိုအမြင့်ပြဲချေမုံတိုက်ခိုက်ရန်ရှေ့တန်းတနေရာမှာထိုးစစ်ဆင်တိုက်ခိုက်လျက်ရှိတယ်လို့မိုးကုတ်ပကဖထံကနေသိရှိရပါတယ်ခင်ဗျာဝေါ်မြို့နယ်ရှမ်းကိုင်းရေတကားဂိတ်ကို KNL နဲ့ PDF ပူးပေါင်းအဖွဲ့မှတိုက်ခိုက်သိမ်းပိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်ပဲခူးတိုင်းဝေါ်မြို့နယ်ရှမ်းကိုင်းကျေးရွာကစစ်ကောင်စီနဲ့ပြူစောထီများအထိုင်ကျတပ်ဆွဲထားတဲ့ရေတကားဂိတ်စခန်းကို KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့မှတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့သိရှိရပါတယ်အောက်တိုဘာလ22ရက်နေ့မနက်4:15မိနစ်အချိန်မှာအဆိုပါဂိတ်စခန်းကို KNL ရဲ့ဦးဆောင်မှုနဲ့ဝေါ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များကတွားရောက်တိုက်ခိုက်စခန်းသိမ်းပိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းစစ်ကောင်စီတပ်သား2ဦးပြူစောတီ3ဦးသေဆုံးကပြူစောတီ2ဦးဒဏ်ရာရရှိခဲ့ပြီးဂိတ်စခန်းဦးစီးရရှိမှာထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့သိရှိရပါတယ်။ထို့ပြင်ပစ္စတိုတလန် G3 တနက်4လန်ဦးစီးတနက်တလန်နဲ့အခြားပစ္စည်းများသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။တကောင်စင်းကောက်ယူရန်လုံခြုံရေးယူပေးနေတဲ့စစ်ကောင်စီစစ်ကြောင်းတိုက်ခိုက်ခံရပြီးရှစ်ဦးသေဆုံးတဲ့တရင်ကိုတင်ပြပေးကြပါမယ်။မကွေးတိုင်းတရက်ခရိုင်မင်းတုံမြို့တပန်းကိုင်းကျွာနီးမှာတကောင်စင်းကောက်ယူရန်နယ်မြေရှင်းလင်းလုံခြုံရေးယူပေးနေတဲ့စစ်ကောင်စီစစ်ကြောင်းတိုက်ခိုက်ခံခဲ့ရပြီးရှစ်ဦးသေဆုံးခဲ့တယ်လို့တရက်ခရိုင်အမှတ်၄တရင်ကတရင်ထုတ်ပြန်ထားပါတယ်။အောက်တိုဘာလ22ရက်နေ့ညနေ9:15မိနစ်အချိန်မှာအင်အား25ဦးခန့်ပါတဲ့အဆိုပါစစ်ကောင်စီစစ်ကြောင်းကိုအမှတ်၁စစ်ဒေသတရက်ခရိုင်တရင်လေးကအသင်ဆောင်ကြိုပြီးမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်မိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ကာကြံတက်ဖွဲ့ဝင်များထိခိုက်ဒဏ်ရာရရှိခဲ့ပြီးသေဆုံးဒဏ်ရာရရှိသူများကိုတရက်ခြေဆိုင်ကပါစာစနစ်တရင်ကိုတည်ယူသွားခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ ရွှေဘုံမှာစစ်ကောင်စီတပ်သားတဦးနဲ့ပြူစောတိတဦးကိုပြစ်ခတ်ရှင်းလင်းခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်မြောင်ကိုင်းပြူရွာနဲ့တဲတီတော်ပြူရွာကြားလမ်းခွလက်တနေရာမှာစစ်ကောင်စီတပ်သားတဦးနဲ့ပြူစောတိတဦးကိုပြစ်ခတ်ရှင်းလင်းခဲ့ပြီးလက်နက်ခဲယမ်းများတင်စီရရှိခဲ့တယ်လို့ကြားပိုရိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။အောက်တိုဘာလ22ရက်နေ့မနက်9:33မိနစ်အချိန်မှာမြောင်ကိုင်းမှာတဲတီတော်ရွာဘက်ကိုစိုင်းကင်နဲ့ထွက်လာတဲ့စစ်ကောင်စီတပ်သားပေသည်နဲ့ပြူစောတိမောင်ကြီးတို့ကိုလမ်းခွလက်တနေရာမှာအသင်ဆောင်ကြူပြီးပြစ်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ပြစ်ခတ်မှုကြောင့်၎င်းတို့နှစ်ဦးစလုံးမှာနေရာတွင်ပဲတေဆုံးခဲ့ပြီး MA1 တလက် G-Box 3ခုနဲ့အင်းနာကဘုံသီးလေးလုံးတို့ကိုတင်းစီရရှိခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုကိုတိုက်နယ်နှင့်ပကဖဘိုးကြားရိုင်းပြည်သူ့ကာကွယ်ရေးဖွဲ့ရွှေဘုံမြို့နယ်ပကဖ PDO တိုက်ခိုက်ရေးဖွဲ့တိုက်နယ်3ပကဖတိုက်ခိုက်ရေးဖွဲ့ကြီးလေးကြီးပကဖဓာညီနောင်ပကဖဖွဲ့များတိုက်နယ်5ပကဖ9မြေရပြည်သူ့ကာကွယ်ရေးဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ရန်သူနယ်မြေအတွင်းကင်းပုံဝေးအသင်ဆောင်ဆိုင်ကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးပူးပေါင်းတပ်ဖွဲ့များမှရဲဘော်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာလာရှိုးမြို့ကိုထပ်မံဘုံကျဲတိုက်ခိုက်ခဲ့ခြင်းကြောင့်အရဲသား3ဦးထိခိုက်ဒဏ်ရာရှိတဲ့တရင်ကိုတင်ပြပေးကြပါရစေ။အောက်တိုဘာလ22ရက်နေ့မနက်3ညနာရီ18မိနစ်အချိန်မှာလာရှိုးမြို့မန်စုဖျားနီးရှိရက်ွက်စနေလူနေရက်ွက်ကိုမင်းအောင်လိုင်ရဲ့အာနာသိန်းစစ်တပ်ကတိုက်လေရင်ဘုံသီးနှလုံးနဲ့ကျဲချတိုက်ခိုက်ခဲ့ကြောင်း MNDAA မှတရင်ထုတ်ပြန်ထားပါရစေ။လေကြောင်းဘုံကျဲတိုက်ခိုက်မှုအပြီးမှာလာရှိုးမြို့မှာရှိတဲ့တပ်ဆိုင်ရာဌာနများဟာပောက်ကွဲမှုဖြစ်ပွားရာနေရာနဲ့အနီးအနားရှိလူနေအဆောက်အဦများတို့အမြန်ရောက်ကအရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းများလှုပ်ဆောင်ခဲ့ကြပြီးအရဲသား3ဦးဒဏ်ရာရရှိခဲ့ကြောင်းရှာဖွေကယ်ဆယ်ရေးဝန်ထမ်းများကတွေ့ရှိရပြီးနောက်၎င်းတို့အားစေယုံတို့ကုသရန်ချက်ချင်းပို့ဆောင်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ထို့ပြင်ပောက်ကွဲမှုဖြစ်ပွားရာနေရာနဲ့အနီးတစ်ဝိုက်ရှိလူနေအိမ်အများအပြားလည်းပြင်းထန်စွာပျက်စီးခဲ့တယ်လို့သိရှိရပါတယ်အကြံဖက်အာနာသိန်းစစ်တပ်ဟာလောက်ကိုင်းမြို့သိန်းနီခရိုင်နဲ့လာရှိုးမြို့များကိုပိတ်မတ်ထားဘုံကျဲတိုက်ခိုက်မှုပြုလုပ်တဲ့3လကျော်ကာလအတွင်းအရသာထိခိုက်ဒဏ်ရာရရှိသူနဲ့တေဆုံးသူအရေအတွက်တရားကြော်ရှိလာပြီဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာလောင်းလုံးမှာစစ်ကောင်စီစစ်ကြောင်းကဒေသခံအမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုတပ်ဖြတ်ခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်တနင်္လာရီတိုင်းတဝဲခရိုင်လောင်းလုံးမြို့နယ်အောက်ရည်ပြူကျေးရွာကိုအောက်တိုဘာလ12ရက်နေ့ကနေ19ရက်နေ့အတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကဒေသခံအမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုတပ်ဖြတ်ခဲ့တယ်လို့ Democracy Movement Strike Committee တဝဲကထုတ်ပြန်ထားပါတယ်။အောက်တိုဘာလ16ရက်နေ့နေ့လယ်မှာကတက်ငယ်ထိန်ရွာမှာဘေးလူရွာကိုစိုင်းကဲနဲ့ထွက်ပြေးလာတဲ့အသက်35နှစ်အရွယ်အမျိုးသား2ဦးကိုစစ်ကောင်စီတပ်ဖွဲ့ကအောက်ရည်ပြူနဲ့ကတက်ငယ်ထိန်ကျေးရွာအကြားမှာပြတ်တက်ခဲ့တယ်လို့ဆိုပါတယ်။ထိုနေ့ညနေပိုင်းမှာကျန်းမာရေးမကောင်းတာကြောင့်အိယာတဲလဲနေတဲ့ကတဲ့ငယ်ထင်ရွာကန်အသက်83နှစ်အရွယ်ရှိအဖွားအိုတဦးလည်းစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့တီထိမှန်ခဲ့ပြီးတေဆုံးခဲ့ရပါသေးတယ်။အလားတူအောက်ရည်ပြူကျွာမှာအသက်50အရွယ်နှလုံးရောဂါသေးအမျိုးသမီးတဦးလည်းထိုနေ့မှာပဲစစ်ကောင်စီတပ်ဖွဲ့ဝင်များရဲ့ပစ်ခတ်တံများကိုကြောက်ရွံ့ထိတ်လန့်ကနှလုံးဖောက်တေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပြင်အော်တိုဘားလ16ရက်နေ့မှာအောက်ရည်ပြူကျွာကနေအိမ်မှာဖမ်းဆီးခံခဲ့ရတဲ့အသက်25နှစ်အရွယ်ကိုမင်းကိုကိုနဲ့အမိမတိရသေးတဲ့လူငယ်မျိုးသားတဦးတို့ကိုလည်းစစ်ကောင်စီတပ်ကရဲရဲဆက်ဆက်လေပင်လီတပ်ပြတ်ခဲ့ပါသေးတယ်။၎င်းတို့ရဲ့ရုပ်လောင်းကိုအော်တိုဘားလ21ရက်နေ့မှာငင်းမော်ကျွာမှာတွေ့ရှိခဲ့တာဖြစ်တယ်လို့သတင်းရရှိပါရခင်ဗျာ။အင်အားတရာရှိတဲ့စစ်ကောင်စီစစ်ကြောင်းဘူတလင်ဒေတာကိုစစ်ကြောင်းထုတ်ရမှာအရက်သား20ကျော်ကိုတပ်ဖြတ်ခဲ့ပြီး50ခန်းကိုတစားခန်းအနေနဲ့ဖမ်းဆီးထားခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။အင်အားတရာရှိတဲ့စစ်ကောင်စီစစ်ကြောင်းဘူတလင်ဒေတာကိုစစ်ကြောင်းထုတ်ရမှာအရက်သား20ကျော်ကိုတပ်ဖြတ်ခဲ့ပြီး50ခန်းကိုတစားခန်းအနေနဲ့ဖမ်းဆီးထားတယ်လို့သတင်းရရှိပါရစေ။အော်တိုဘားလ21ရက်နေ့မှာကျောင်းသားလက်ယုံတပ်တော်ကစစ်ကောင်စီရဲ့ကျူးလွန်မှုများကိုအသိပေးထုတ်ပြန်ထားခြင်းဖြစ်ပါရစေ။စက်တင်ဘာလကုန်မှာဘူတလင်မြို့ကူတော်ရွာရှိစစ်ကောင်စီရဲစခန်းမှာဘူးတလင်မျိုးတို့ပြန်လာတဲ့ရန်သူစစ်ကြောင်းကိုတော်လိုင်းတပ်များကတိုက်ခိုက်ချိန်မုန်းခဲ့မှုပြီးမှအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမှရန်သူစစ်ကြောင်းတစ်ကြောင်းထပ်မံထွက်ရှိလာကဘူးတလင်နယ်မြေအတွင်းစစ်ကြောင်းထုတ်နှက်တိုက်ခိုက်ခြင်းလေကြောင်းတိုက်ခိုက်ခြင်းများဇက်တိုက်ပြုလုပ်လျက်ရှိပါသည်ခက်မှန်းအင်အားတရာခန့်ရှိတဲ့ရန်သူစစ်ကြောင်းဟာနီးစက်ရွာရွာများမှပြည်သူများအားတစားကန်ဖြင့်ဖမ်းဆီးခေါ်ဆောင်သွားခြင်းပေါ်တာဆွဲခြင်းရွာကိုမိရှို့ခြင်းများပြုလုပ်လျက်ရှိတယ်လို့ဖော်ပြထားပါသည်အော်တိုဘားလာ12ရက်နေ့မှာဘူတလင်မြို့တွင်ရှိဈေးဆိုင်အိမ်တိမ်မှာ9နှစ်အရွယ်ကလေးငယ်တူဦးပါဝင်ပြည်သူ6ဦးအားတပ်ဖြတ်ခဲ့ကထိုနေ့မှာပင်ငပရင်းရွာအားလေကြောင်းတိုက်ခိုက်မှု8ကြိမ်ပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။စီပါရွာမှာ ပြည်သူ၁၀ဦးအားတစားကန်ဖြင့်ထပ်မံဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးစီပါရွာကိုမိရှုဖျက်ဆီးခဲ့ကာအောက်တိုဘာလ၁၈ရက်နေ့မှာညောင်ကန်ရွာအားလေကြောင်းမှ၉ချိန်ဟော်ဝေစာဖြင့်၉ချိန်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အောက်တိုဘာလ၂၀ရက်နေ့မှာတဝတ်တနေရနေဂွေးပင်ချင်းရွာတို့အားလေကြောင်းတိုက်ခိုက်မှု၉ချိန်ပြုလုပ်ခဲ့ကာအောက်တိုဘာလ၂၁ရက်နေ့မှာဆိုင်းပြင်းလေးရွာကိုမိရှုဖျက်ဆီးခဲ့ပါတယ်။လက်ရှိစစ်ကောင်စီစစ်ကြောင်းဟာတစားကန်ဖြင့်ပြည်သူ၅၀ဦးခန့်ဖမ်းဆီးထားပြီးအပြစ်မဲ့ပြည်သူ၂၂ဦးခန့်ကိုတပ်ဖြတ်ခဲ့ပြီးဖြစ်ကာလက်ရှိရန်သူစစ်ကြောင်းကြောင့်ဘုတ်တလင်မြို့နယ်မှာယာယီစစ်ဆောင်တပေါင်းခန့်ရှိနေပြီဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။တဲ့နဲ့တမတော်တက်တီထောင်ချင်းသုံးနှစ်ပြည့်ဖြစ်နေဦးရွက်ကြည်စရဲ့ဆောက်လုပ်လူတန်းတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ညိုင်မြို့နယ်ပြည်သူ့ကာကွယ်တက်မတော်တက်တဲ့တက်မတော်ရဲ့တက်တီထောင်ချင်းသုံးနှစ်ပြည့်ဖြစ်နေဦးရွက်ကြည်စရဲ့ဆောက်လုပ်လူတန်းခဲ့ကြောင်းတက်တဲ့တက်မတော်ညိုင်တက်ခွဲမှသတင်းထုတ်ပြန်ထားပါတယ်။တက်တီထောင်မှု၃နှစ်ပြည့်အထိမ်းအမှတ်ဖြင့်မြိုင်မြို့နယ်တနေရာမှာဇရက်ဆောက်လုပ်ပေးခဲ့တာဖြစ်ပြီးအောက်တိုဘာလ၂၂ရက်နေ့ဒီကနေ့မနေ့ပိုင်းမှာတန်ကား၅ပါးပိန်ဆောင်ကရေးဆက်ချအမျှဝေခဲ့တယ်လို့သိရှိရပါတယ်။အောက်တိုဘာလ၂၃ရက်နေ့မှာကြာရောက်မဲ့တက်တီထောင်ချင်းနှစ်ပတ်လည်ကိုရေးပြင်းအခြေအနေအရတရက်ကြိုလုပ်ခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ကားရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပါ
စီရီသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးမှုကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။အကြပ်ဖက်စစ်အုပ်စုကဗုဒ္ဓလင်မြို့နယ်စီပေါရွာမှာကျွလွန်ခဲ့တဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာစနစ်တကျတင်ပြမယ်လို့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အကြပ်ဖက်စစ်အုပ်စုကဗုဒ္ဓလင်မြို့နယ်စီပါရွာမှာကျွလွန်ခဲ့တဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာစနစ်တကျတင်ပြသွားမယ်လို့လူအခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။စစ်ကောင်စီရဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကသတင်းဌာနတစ်ခုသို့ပြောကြားရာမှာထည့်သွင်းဆိုပါတယ်။ဘလုံမဖြောက်ဖြက်ဖို့မတဲ့နဲ့ရာဇဝတ်မှုတွေပါဒီရာဇဝတ်မှုတွေကိုအမြန်ဆုံးအေးအေးယူဆောင်ရွက်ရမှာဖြစ်ပါတယ်။ညယောက်မျိုးကုလသမဂ္ဂအထွေထွေညီလာခံအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အေးအေးယူဆောင်ရွက်မှုတွေရအောင်လှုပ်ဆောင်နေတဲ့ကာလအတွင်းလည်းဖြစ်ပါတယ်။စစ်ပွဲအတွင်းပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းတွေကိုကာကွယ်ပေးဖို့လိုအပ်နေတဲ့ဆိုတာကိုလှုပ်ဆောင်နေတဲ့ကာလဖြစ်လို့ဒါတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာစနစ်တကျတင်ပြနိုင်ဖို့မှတ်တမ်းကောက်ယူမှုတွေစတင်လှုပ်ဆောင်နေပါပြီလို့ဆိုပါတယ်။အော်တိုဘာလ18ရက်နေ့သတင်းကျွတ်လာပြင်းနေတွင်စီပါရွာ၌အမျိုးသား၅ဦးအမျိုးသမီး၃ဦးကိုစစ်ကောင်စီတပ်များကတပ်ဖြတ်၍ခေါင်းဖြတ်ခြင်းခြေလက်များဖြတ်ခြင်းအရေခွန်ဆုတ်ခြင်းအမျိုးသားလင်အင်္ကာကိုဖြတ်၍အမျိုးသမီးရုပ်အလောင်း၏ဗစက်တွင်ထည့်ခြင်းများပြုလုပ်ထားပြီးအဆိုပါရုပ်အလောင်းများကိုထန်းလျက်ကခြံစည်းရိုးတွင်စိုက်ထူထားခြင်းများပြုလုပ်ခဲ့ပါသည်ခင်ဗျာ။အကြပ်ဖက်စစ်တပ်ဟာနိုင်ငံတကာနိုင်ငံ၏အကူအညီဖြင့်အသေးစားနျူကလ িয়ার ဓာတ်အားပေးစက်ရုံတည်ဆောက်ရန်ကြံရွယ်လျက်ရှိတယ်လို့တပ်အမတ်ကြီးဦးကျော်မိုးထွန်းပြောကြားဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။အကြပ်ဖက်စစ်တပ်ဟာနိုင်ငံတကာနိုင်ငံ၏အကူအညီဖြင့်အသေးစားနျူကလ িয়ার ဓာတ်အားပေးစက်ရုံတည်ဆောက်ရန်ကြံရွယ်လျက်ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမေရိကန်ကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီလက်နက်ဖြတ်သိမ်းရေးနှင့်နိုင်ငံတကာလုံခြုံရေးကော်မတီ၏ဘာသာရပ်ဆိုင်ရာဆွေးနွေးမှုအစီအစဉ်မှာနျူကလ িয়ার လက်နက်များခေါင်းစဉ်အောက်တွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။မြန်မာစစ်တပ်သည်ရခိုင်ကတည်းကနျူကလ িয়ার လက်နက်အစီအစဉ်ကိုပြစ်လို့ရန်ရှိသည်ဟုတန်တရားရှိခဲ့သည့်အတိုင်းနျူကလ িয়ার လက်နက်ပိုင်ဆိုင်သည့်နိုင်ငံတကာနိုင်ငံ၏အကူအညီဖြင့်အသေးစားနျူကလ িয়ার ဓာတ်အားပေးစက်ရုံတည်ဆောက်ရန်ကြံရွယ်လျက်ရှိကြောင်းရင်းအုပ်စုသည်အဆိုပါစက်ရုံမျိုးအားအန္တရာယ်ကင်းစွာစီမံခန့်ခွဲမှုပြစ်လို့နိုင်၏အထက်လုံနိုင်သည့်အရေးချင်းမရှိတဲ့ကဲ့သို့လုံလို့သည့်နိုင်ငံရေးစံတလည်းမရှိကြောင်းရင်းအစီအစဉ်အားဆောင်ရွက်သည်ဆိုပါကမြန်မာနိုင်ငံနှင့်ဒေသတွင်းရှိပြည်သူများအတွက်လွန်စွာအန္တရာယ်ကြီးမားကြောင်းပြောကြားခဲ့ပါတယ်။မြန်မာပြည်သူများခံစားနေရတဲ့စစ်တပ်၏လူမဆန်သောဖိနှိပ်မှုများရပ်တန့်စေရန်နှင့်ပြည်သူများ၏အသက်ကိုကယ်တင်ပေးနိုင်ရန်စစ်ကောင်စီထံသို့တိုက်လေရင်လောင်စာစီလက်နက်နှင့်ဆက်ဆက်ပစ္စည်းများလွှဲပြောင်းပေးရမှုများအားရပ်တန့်ကရပ်ရန်ထပ်လောင်းမေတ္တာရက်ခံတောင်းဆိုအပ်ပါတယ်လို့တပ်အမတ်ကြီးကပြောပါတယ်ခင်ဗျာ။ ော်လိုင်းရေးအချိန်အားကောင်းလာပါကမဲအောင်လိုင်းတက်များမတားနိုင်ပဲဖြစ်မယ်လို့သတိပေးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။တော်လိုင်းရေးအချိန်အားကောင်းလာပါကမဲအောင်လိုင်းတက်များမတားနိုင်ပဲဖြစ်မယ်လို့ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကຫນွေဦးမှန်ကူကွက်များအစီအစဉ်37မှာပြောကြားထားပါတယ်။အချိန်နဲ့စည်းလာတဲ့မြစ်ကိုလှမ်းတရင်တားတဲ့ဟာပဲကျိုးဖို့ရှိတယ်။ကိုအားသူ့အားစဉ်းစားပေါ့ဗျာ။ကိုကအားကောင်းတယ်လို့စဉ်းစားရင်တော့တားကြည့်ပေါ့ဗျာ။တကယ်တမ်းတော်လိုင်းရေးအချိန်အားကောင်းလာပြီဆိုရင်တော့ကိုတားတဲ့စည်းကပဲကျိုးဖို့ရှိမယ်။ကျွန်တော်တို့ကတော့တလန်းချင်းလှမ်းပြီးကိုအလုတ်ကိုလုံနေတယ်။လှမ်းပြီးတဲ့ခြေလန်းတွေကိုလည်းခိုင်ခိုင်မာမာရက်နိုင်ဖို့ကြိုးစားတာလည်းလုပ်တယ်။တလန်းခိုင်မာရင်နောက်တလန်းတွတ်တိုးပြီးတော့အောင်မြင်မှုပန်းနိုင်စီမရောက်ရောက်အောင်သွားမှာဖြစ်တယ်လို့ပြောပါတယ်။လက်ရှိမှာ PDF အင်အား9000ကျော်နဲ့ပကပအင်အားအဖွဲ့တိုင်းနဲ့ချီရှိကမြို့သိမ်းတိုက်ပွဲများပါဝင်ဆင်နွှဲလျက်ရှိပါတယ်ခင်ဗျာ။ချင်းအမျိုးသားတက္ကသိုလ်ဤအကျိုးကောလိပ်ဒီပလိုမာသင်တန်းအတွက်စေရနာဝန်ထမ်းနီးပြဆရာမများလျှောက်လွှာခေါ်ယူဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ချင်းအမျိုးသားတက္ကသိုလ်တချင်း National University CNU ဤအကျိုးကောလိပ်ဒီပလိုမာသင်တန်းကို2025ခုနှစ်ဇန်နဝါရီလဒုတိယပတ်တွင်စတင်ဖွင့်လှစ်သွားမည်ဖြစ်ရာအင်္ဂလိပ်စာကျွမ်းကျင်မှုဘာသာရပ်နှင့်ကွန်ပျူတာကျွမ်းကျင်မှုဘာသာရပ်တို့အတွက်စေရနာဝန်ထမ်းနီးပြဆရာမများလိုအပ်လျက်ရှိရာလျှောက်ထားနိုင်ကြောင်းချင်းပြည်အစိုးရပညာရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။အင်္ဂလိပ်စာကျွမ်းကျင်မှုဘာသာရပ်အတွက်၁စစ်ကောင်စီကြောင်းတက္ကသိုလ်ခေါ်လိုက်တိတ်ပန်နဲ့ပတ်သက်ဆွံ့နွယ်မှုမရှိသည့်အင်္ဂလိပ်စာဖြင့်မဟာဘွဲ့ရပါရဂူဘွဲ့ရတက္ကသိုလ် CDM ဆရာမများနှင့်စစ်ကောင်စီကြောင်းတက္ကသိုလ်ခေါ်လိုက်တိတ်ပန်နဲ့ပတ်သက်ဆွံ့နွယ်မှုမရှိသည့်အင်္ဂလိပ်စာဖြင့်မဟာဘွဲ့ပါရဂူဘွဲ့ရသူများကွန်ပျူတာကျွမ်းကျင်ဘာသာရပ်အတွက်၁စစ်ကောင်စီကြောင်းတက္ကသိုလ်ခေါ်လိုက်တိတ်ပန်နဲ့ပတ်သက်ဆွံ့နွယ်မှုမရှိသည့်ကွန်ပျူတာဘာသာရပ်ဖြင့်မဟာဘွဲ့ပါရဂူဘွဲ့ရတက္ကသိုလ် CDMဆရာမများနှင့်စစ်ကောင်စီကြောင်းတက္ကသိုလ်ကောလိပ်တိတ်ပန်နှင့်ပတ်သက်ဆက်နွယ်မှုမရှိသည့်ကွန်ပျူတာဘာသာရပ်ဖြင့်မဟာဘွဲ့ပါရဂူဘွဲ့ရသူများလျှောက်ထားနိုင်ကြောင်းဖော်ပြထားပါသည်။ဝင်ခွင့်လျှောက်လွှာများကို30ရက်နှင့်17လပိုင်း2024နောက်ဆုံးထားပြီးလိုအပ်သောပညာအရေးချင်းလက်မှတ်အထောက်အထားမိတ်ဆွေများ CV တပ်ဆိုင်ရာမြို့နယ်ဒေသပြည်သူ့အုပ်ချုပ်ရေးအဖွဲ့၏ထောက်ခံစာများနှင့်အတူ moe.goc@chinlandcouncil.org တို့ပူးတွဲတင်သွင်းရမည်ဖြစ်ပြီးပဏာမရွေးချယ်ခံရသူများကိုသာလူတွေ့စစ်ဆေးမိအချိန်ကိုပြန်လဲအကြောင်းကြားပေးမိဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီး SDB Bank ရဲ့ Airdrop Game ကိုစတင်မိတ်ဆက်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ SDB Bank ရဲ့ Airdrop Game ကိုအော်တိုဘားလ22ရက်မှာຫນွေဦးဖွင့်ပြောရေးဘဏ် SDB ကမိတ်ဆက်ကြေညာပါတယ်။အားလုံးစောင့်မျှော်နေတဲ့ SDB ရဲ့ Airdrop Game လေးဟာစိန်ခေါ်မှုတွေမြင့်လို့တဲ့ຫນွေဦးဘဏ်ချစ်သူတို့ထံစိုက်စိုက်မြတ်မြောက်ရရှိလာပါပြီ။ Spring Bills ຫນွေဦးပြားလေးတွေဆိုတာအာနာယူဝတ်ဝန်တွေရဲ့ဘိုးကျမတရားမှုကိုငုံမခံပဲရရနေလမ်းများနဲ့တုတ်ပြန်ပြီးမစုံမနစ်စ조사ကဘဏ္ဍာငွေစုဆောင်းရှာဖွေထောက်ပို့ပါဝင်သူတိုင်းကိုကိုစားပြုပါတယ်။ SDB Airdrop Sobo ຫນွေဦးဘဏ်အကောင့် UID Telegram အကောင့်ရှိရပါမယ်လို့ဆိုပါတယ်။ SDB Airdrop ကိုနေ့စဉ် Telegram Mini App ဝင်ကစားရုံနဲ့လက်ငယ်ရရှိနိုင်တဲ့လက်ဆောင်များကိုပိုင်ဆိုင်နိုင်တဲ့အပြင်ຫນွေဦးဘဏ်ရှယ်ယာရှင်ဖြစ်ခွင့်ကလည်းစောင့်ကြိုနေမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အော်တိုဘလာတရနေ့မှာ22ရက်နေ့အထိစကိုင်းတိုင်းမှာအကျန်းဖတ်ဆက်အုပ်စုကြောင့်အမျိုးသမီး14ဦးနဲ့အမျိုးသား12ဦးစုစုပေါင်း26ဦးတိတ်ဆုံးခဲ့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2024ခုနှစ်အော်တိုဘလာတရနေ့မှာ22ရက်နေ့အထိစကိုင်းတိုင်း၌အကျန်းဖတ်ဆက်အုပ်စုကြောင့်အမျိုးသမီး14ဦးနဲ့အမျိုးသား12ဦးစုစုပေါင်း26ဦးတိတ်ဆုံးခဲ့သည်ကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးထိုရေးအတွက်တွင်အသက်18နှစ်အောက်ကလေးငယ်6ဦးပါဝင်တယ်လို့ဖော်ပြပါတယ်။အဆိုပါ26ဦးနဲ့ဆက်တူမှာဆက်အုပ်စုမှဖန်စီထိန်းသိမ်းပြီးနောက်နေလန်မျိုးစုံဖြစ်တက်ဖြတ်မှုကြောင့်အများဆုံးတိတ်ဆုံးခဲ့ရပါတယ်။အော်တိုဘားလ18ရက်နေ့တွင်စကိုင်းတိုင်းဘုဒ္ဓနယ်မြို့နယ်စီပါကျေးရွာအတွင်သို့အင်အား100ခန့်ပါဝင်သောအချမ်းဘတ်ဆက်အုပ်စု၏တပ်မ33တပ်ရင်းမှဝင်ရောက်ဆင်းနေပြီးနေအိမ်များကိုမီးရှို့ဖျက်ဆီးခဲ့သည့်အပြင်ဒေသခံတချို့ကိုဖန်စီတက်ဖြတ်ခဲ့ပါတယ်။အော်တိုဘားလ19ရက်နေ့တွင်အချမ်းဘတ်ဆက်အုပ်စု၏တပ်များပြန်လည်ထွက်ခွာသွားချိန်၌ဒေသခံ6ဦးတို့၏ရုပ်အလောင်းများကိုတွေ့ရှိခဲ့ပြီးတိတ်ဆုံးသူ6ဦးအနက်မှ3ဦးကိုဥကောင်းအားဖြတ်၍ချန်စီယိုပေါ်၌ချိတ်ဆွဲထားခဲ့သည့်အပြင်ခန္ဓာကိုယ်အပိုင်းပိုင်းဖြတ်တောက်ခဲ့ပြီးအခြားသုံးဦးကိုတနက်ဖြန်ပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောင်မင်းတီဟန်မဲဆက်သွင်းတဲ့ Carshare တို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ဗီဒီယိုညွှန်ကြည့်ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုတစ်ခါနားဆင်ကြရမှာကတော့မြမနှွေဦးခရိုနီကယ်အော်တိုဘာ27မြင်ကွင်းဖြစ်တဲ့စစ်ကောင်စီတပ်တွေရှမ်းမြောက်မှာခန်းစစ်ကနေထိုးစစ်ပြန်ဆင်လာဘုဒ္ဓလင်မြို့နယ်ကရက်ဆက်စွာတပ်ဖြတ်မှုလို့အမည်ရတဲ့ တော်လင်ကြီးဆောင်မကိုတော့ပူပူကတင်ဆက်ပေးထားပါတယ်ရှင်
မြန်မာနေဦးခရိုနီကယ်အောက်တိုဘာ27မြင်ကွင်စစ်ကောင်စီတပ်တွေရှမ်းမြောက်မှာခံစစ်ကနေထိုးစစ်ပြန်စင်လာဘူးတလင်မြို့နယ်တွေကရက်စက်စွာတပ်ဖြတ်မှုရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလ29ရက်မှာစတင်တဲ့2029စစ်စင်ရေးစတင်ချိန်ကတွက်ရင်တနင်္လာနေ့ပါကြာချိန်အတွင်းမြို့ပေါင်းဒါဇင်ထက်မနည်းလက်လွတ်ဆုံးရှုံးခဲ့ရတဲ့စစ်ကောင်စီနေနဲ့ခုသတင်းပတ်တွေမှာပြန်လည်ထိုးစစ်ဆင်တိုက်ခိုက်လာနေတာတွေ့ရတဲ့အကြောင်းသတင်းဖော်ပြချက်တချို့မှာစတင်တွေ့လာရတာဖြစ်ပါတယ်။ရှမ်းတန်တော်ဆင့်သတင်းဌာနကဖော်ပြထားတဲ့သတင်းတစ်ပုဒ်မှာနောက်ချိုကွမ်လုံတိန်နီလာရှိုးစားတဲ့မြို့တွေကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်မှုတွေပုံများပြလာတယ်လို့မြေပြင်ကလည်းထိုးစစ်ဆင်တိုက်ခိုက်မှုတွေရှိနေတယ်လို့ဖော်ပြထားပါတယ်။ TNL လက်နက်ကင်တွေတင်းယူထားတဲ့နောက်ချိုမြို့ကိုကူးတီးတဲ့စစ်တောင်းတွေပြင်းဦးလေမြို့ကနေနောက်ချိုမြို့စီသွားတဲ့လမ်းကကျေးရွာတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းလည်းဖော်ပြထားတာတွေ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကပြည်ဦးလင်ကနေနောက်ချိုဘက်သွားတဲ့ကားလမ်းမှာနံပါတ်အနီးနဲ့အငှားကားတွေကိုနောက်ချိုကြောင်မဲဘက်အတက်ခွင့်မပြုတော့ကြောင်းပြည်ဦးလင်ဘက်အစင်းကားတွေကိုတော့ကန့်သတ်မှုမရှိတဲ့အကြောင်းဖော်ပြချက်တွေအရအဆိုပါကားလမ်းတစ်လျှောက်မှာအဲ့ဒီလမ်းကြောင်းပေါ်မှာရှိတဲ့အုံမတိကျေးရွာတို့မှာတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းသတင်းတွေဖော်ပြထားကြပါတယ်။လာနေချီတိုက်ပွဲတွေဖြစ်ပွားပြီးနောက်TNL ကတီဘောမျိုးတင်းယူပြီးချိန်မှာနောက်ချိုမျိုးနာကလာနေချီတိုက်ပွဲဖြစ်နေတဲ့တောင်ခန်းကစစ်ကန်တပ်ရင်းတွေကို TNL အနေနဲ့အင်အားဖြည့်လာနိုင်ခြေရှိတယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီဒေသမှာခုခံဖို့အင်အားဖြည့်နေတဲ့အနေထားလည်းတွေ့ရပါတယ်။လာရှိုမျိုးကိုလည်းပြန်လည်တင်းယူဖို့ရည်ရဲတဲ့ထိုးစစ်အတွက်လာရှိုမျိုးအရှိတ်ဘက်မိုင်းရဲမျိုးဖက်မှာတပ်တွေပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းမကြခင်ရပိုင်းတွေကထပ်ပေါ်လာခဲ့တာဖြစ်ပါတယ်။အခုလိုမြေပြင်ထိုးစစ်ဆင်တဲ့လက္ခဏာတချို့စတင်တွေ့လာရချိန်မှာပဲစစ်ကောင်စီအနေနဲ့ရှမ်းမြောက်ကလက်လွတ်ဆုံးရှုံးခဲ့ရတဲ့မြို့တွေကိုလေကြောင်းတိုက်ခိုက်မှုတွေပိုပြီးလှုပ်ဆောင်လာတာလည်းတွေ့နေရတာပါ။နောက်ချိုကွမ်လုံလောက်ကိုင်းလာရှိုတီဘောတို့ကိုအခုရပိုင်းလေကြောင်းကဘုံကျဲမှုတွေပိုစိတ်လာသလိုရခင်ကဘုံမကျဲခဲ့တဲ့မြို့တွေကိုပါပြစ်မှတ်ထားလာခြင်းက MNDA နဲ့ TNL တို့ကိုတရုတ်နိုင်ငံကပြားပေးလာတာနဲ့ချိန်ကိုက်ပြီးထိုးစစ်စင်မှုပြင်ဆင်လာတဲ့သဘောလားလို့မှန်းဆရပါတယ်။တရုတ်နိုင်ငံကရှမ်းမြောင်းနဲ့ကချင်ပြည်နယ်တို့မှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်ပွဲတွေရက်ဆိုင်မှုတည့်တည့်လင်းလင်းပြောဆိုပြီးအချို့ကိုသိမ်းယူထားတဲ့မျိုးတွေပြန်ဆုတ်လွတ်ဖို့သဘောအထိပြားပေးနေတဲ့အနေအထားမှာစစ်ကောင်စီအနေနဲ့တရုတ်နိုင်ငံရဲ့အားပေးထောက်ခံမှုကိုအားပြုပြီးရှမ်းမြောင်းကိုပြန်လည်ထိုးစစ်ဆင်မှုပြင်ဆင်လာတဲ့သဘောလို့ကောက်ချက်ချရင်မှားမယ်မထင်ပါဘူး။ဘူးတလင်မျိုးနယ်တဲကကျေးရွာအချို့မှာစစ်ကောင်စီစစ်တောင်းထိုးစင်ဖမ်းဆီးခဲ့ရတဲ့အရက်သားတွေရက်ဆက်စွာတပ်ဖြတ်ခံရတဲ့ဓာတ်ပုံတွေလူမှုကွန်ရက်ပေါ်မှာပေါ်ထွက်လာပြီးဆိုရှယ်မီဒီယာသုံးဆွဲသူတွေကြားဖြန့်ဝေတာဝေဖန်ပြောဆိုမှုတွေကြက်ကြဲပြက်ပြက်ပေါ်ထွက်လာနေတာတွေ့ရပါတယ်။ရခင်လာက PDF တပ်ဖွဲ့တွေကစစ်ကောင်စီစစ်တောင်းတစ်ခုကိုဓာတ်ဖြတ်တိုက်ခိုက်ပြီးစစ်သုံးပန်းတွေဖမ်းဆီးနိုင်ခဲ့တဲ့အဖြစ်ပြက်ကသကိုင်းတိုင်းကပထမဆုံးသောစစ်ကောင်စီတပ်ဖွဲ့ဝင်တွေအများအပြားကိုဖမ်းဆီးနိုင်ခဲ့တဲ့ဖြစ်စဉ်တစ်ခုဖြစ်သတင်းတွေမှာရေးသားဖော်ပြခဲ့ကြတာဖြစ်ပါတယ်။အဆိုပါဖြစ်ရက်အတွက်စစ်ကောင်စီဘက်ကလက်စားချေတဲ့သဘောနဲ့ဘူးတလင်မြို့နယ်တဲကကြေးရွာတွေကိုထိုးစစ်ဆင်နေတာလို့ကောက်ချက်ချရပြီးခုလလယ်ပိုင်းမှာတပ်မ33အောက်ကအင်အား100ဝန်းကျင်ရှိတဲ့စစ်ကြောင်းကကြေးရွာတွေကိုဝင်ချင်းစီပါကြေးရွာကကြေးရွာခံ4ဦးနဲ့အခြားအမည်မသိသေးသူ2ဦးစုစုပေါင်း6ဦးကိုစစ်ကောင်စီတပ်တွေကရရက်ဆက်ဆက်တပ်ဖြတ်ခဲ့တဲ့ရုပ်လောင်းတွေ Facebook ပေါ်မှာပေါ်ထွက်လာတာဖြစ်ပါတယ်။တေဆုံးသူတွေနဲ့အသက်80အရွယ်ရှိသူအမျိုးသားတအူးလဲပါဝင်တာတွေ့ရပါတယ်။အခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေရက်ဆက်စွာတပ်ဖြတ်တဲ့အဖြစ်ပြက်တွေကအခုမှဖြစ်ပေါ်တဲ့အနေထားတော့မဟုတ်ပါဘူး။စကိုင်းတိုင်းမန္တလေးတိုင်းစတဲ့ဒေသတွေမှာကောင်းဖြတ်တက်တာမိရှုတက်ဖြတ်တာကိုလက်အင်ကာတွေပိုင်းဖြတ်တာမျိုးတွေကိုစစ်ကောင်စီရဲ့တပ်ရင်းတချို့ကပြုတ်မှုလှုပ်ဆောင်လေးရှိတာလည်းဖြစ်ပါတယ်။ယမန်နှစ်တွေကငင်းချံမျိုးနယ်မှာ PDF လက်နက်ကိုင်တပ်ဖွဲ့ဝင်ဘိုးစင်ရိုင်းဆိုသူကိုစစ်ကောင်စီတပ်ကတက်ဖြတ်ပြီးကောင်းဖြတ်ယူဆောင်သွားတဲ့အဖြစ်ပြက်လည်းဖြစ်ပွားခဲ့ပူပါတယ်။အဆိုပါဖြစ်ရက်ကလက်နက်ကိုင်တပ်ဖွဲ့ဝင်ကိုတက်ဖြတ်တာဖြစ်ပြီးအခုဘူးတလင်မျိုးနဲ့စီပါကြီးရွာမှာဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကတော့လက်နက်ကင်တပ်ဖွဲ့ဝင်မဟုတ်တဲ့အသက်60 80အရွယ်ရှိတဲ့အရက်သားတွေကိုရက်ဆက်စွာတပ်ဖြတ်တာဖြစ်လို့လူအများကအံ့အားသင့်နာကြီးစရာဖြစ်ရှုမြင်နေကြတာဖြစ်ပါတယ်ရှင်။
ရေဒီယိုညူဂျီကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လင်းရေးတီဂီတာအစီအစဉ်မှာတော့တေးရီနိုင်ဝီတေးဆူမူလာရဲ့လက်သုံးချောင်းလို့အမည်ရတဲ့တော်လင်းရေးတီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.9 MHz တို့မှာ တိုက်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။